သမရဩဘာမားဟာရန်ကုန်တက္ကသိုလ်ဆိုင်ရာဒုက္ခမမှာမြန်မာအပါဝင်ရှစ်တောင်အာရှဒေသကလူငယ်တွေနဲ့တွေ့ဆုံရမှာဒီဒေသတွင်လူငယ်တွေဟာအနာဂတ်ဒေသတည်ငြိမ်မှုဖွံ့ဖြိုးမှုအတွက်အရေးကြီးတယ်လို့ဒီအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပူးပေါင်းကူညီသွားမယ်လို့အားပေးပြောကြားသွားပါတယ်။မြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်တို့မင်းကိုနိုင်တို့ကိုဆန်ထားပြီးဒေတာပြောင်းလဲတိုးတက်မှုကိုဥဆောင်သွားကြဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဆင်ရတုခမ်းမမှာပြောကြားခဲ့တဲ့သမ္မတအိုဘားမားရဲ့မိန့်ခွန်းကောက်နှုတ်ချက်တချို့ကိုတော့ကိုသားညုံကဆက်ပြီးတော့ပြောပြပေးပါရှင်
။ရန်ကုန်တက္ကသိုလ်ဆင်ရတုခမ်းမမှာဒီကနေ့ညနေ4:00ကစပြီးတော့မြန်မာအပါအဝင်အရှိတောင်အရှလူငယ်တွေနဲ့တနအီနီးပါးကြာတွေ့ဆုံရမှာဒီအရှိတောင်အရှလူငယ်တွေရဲ့အရေးပါမှုအမေရိကန်ပြည်ထောင်စုအနေနဲ့ဒီလူငယ်တွေကိုအလေးထားမှုစတွေကိုသမ္မတအိုဘားမားကအဓိကထားပြောဆိုခဲ့ပါတယ်။ဒေသတွင်းလူငယ်တွေဟာရှစ်တောင်အရှတင်မကပဲနဲ့21ရာစုကမ္ဘာရုပ်လုံးကိုလည်းပုံဖော်ပေးမဲ့သူတွေဖြစ်တယ်လို့သမ္မတဥပမာကပြောခဲ့ပါတယ
် As President of the United States, I've made it a priority to deepen America's ties with Southeast Asia, in particular with the young people of Southeast Asia.
အမေရိကန်ရဲ့ရှစ်တောင်အရှဒေသဆက်ဆံမှုခိုင်မာနဲ့ဆိုင်အောင်အမေရိကန်သမ္မတအနေနဲ့ဦးစားပေးဆောင်ရွက်သွားနေပါတယ်ထို့သဖြင့်ရှစ်တောင်အရှဒေသလူငယ်တွေနဲ့ဆက်ဆံရေးဖြစ်ပါတယ်အင်ဒိုနီးရှားမှာကျွန်တော်ငယ်ချိန်ကကြီးပင်းခဲ့တဲ့အတွက်ဒီဒေသကိုဆွဲလန်းတွေ့တာမိတာကြောင့်တည်းမဟုတ်ပါဘူးဆယ်နိုင်ငံပါအာဆီယံဒေသဟာကမ္ဘာလူဦးရေ7ဘုံတစ်ဘုံရှိသလိုအာဆီယံဒေသလူဦးရေ3ဘုံ2ဘုံဟာအသက်25နှစ်အရွယ်လူငယ်တွေဖြစ်တဲ့ဆိုတာကိုအဓိကကြောင်းရင်းတစ်ရဖြစ်ပါတယ်စီးပွားရေးဖွံ့ဖြိုးလာပြီးဒီမိုကရေစီပေါ်ထွန်းလာနေတဲ့ဒီဒေသမှာမတူကွဲပြားမှုတွေဆုံးလင်းပါတယ်သမုဒ္ဒရာကြီးတွေကျွန်းစုတွေတစ်တောတွေမြို့ပြတွေရှိသလိုမတူညီတဲ့လူမျိုးစုတွေဘာသာရေးအယူအဆတွေပေါင်းစုံပါတယ်ဒီဒေသဟာ21ရာစုကိုပုံဖော်ပေးပါလိမ့်မယ်
မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံဟာအစဉ်လာရမတူညီတဲ့လူမျိုးတွေမတူညီတဲ့ဘာသာတွေပေါင်းစုထားတဲ့ဒေသတွင်းကစံပြုတ်နေရာတစ်ခုဖြစ်ပြီးတော့မကြာခင်နှစ်တွေအတွင်းကအပြောင်းလဲတွေအတိုးဆုပ်ရှိခဲ့တယ်လို့သမ္မတဥပမာကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအပြောင်းလဲမှာလိုအပ်ချက်တွေရှိနေသေးတာကိုလည်းသမ္မတဥပမာကသူ့ရဲ့မိကုံးထဲမှာအခုလိုထောက်ပြပြောပါတယ
်။ We've seen some progress and we should acknowledge that progress. We also know though that despite the fact that political prisoners have been releaseddand people are more engaged in political dialogue.
ငွေကြေးတုံးနေအတွင်းမှာဒုတက်မှုတွေမြင်ခဲ့ရတဲ့ဒါတွေကိုလိလိပြုထားလို့မရပါဘူး။နိုင်ငံရေးအကျဉ်းသားတွေလွတ်လာတဲ့ပြည်သူတွေနိုင်ငံရေးဆွေးနွေးပြောဆိုမှုတွေမှာပုံပြီးပါဝင်ခွင့်ရလာတဲ့လွှတ်တော်နဲ့ရပ်ဘက်လူမှုအဖွဲ့အစည်းတွေပေါ်လာတဲ့ဒါပေမဲ့ဒီလိုပြုပြင်ပြောင်းလဲမှုတွေမလုံလောက်သေးပါဘူး။သတင်းတော်တွေတိုင်းသားလူနည်းစုတွေအပေါ်နှိပ်ကွပ်တိုက်ခိုက်မှုတွေရှိနေတုန်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဖိနှိပ်မှုသွေးခွဲဆက်ဆံခံရမှုတွေကကြုံနေရတဲ့လူနည်းစုတွေနဲ့ပတ်သက်တဲ့လူရည်တည်ရှင်သန်မှုဆိုင်ရာခြေနေတွေပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်မကင်ရှိနေဆဲပါ
15မိနစ်ကြာကြာပြောသွားတဲ့မေကုန်းထဲမှာပဲမြန်မာနိုင်ငံကိုမကြခင်မှာ American ပြည်ထောင်စုရဲ့ Peace Corps အစီအစဉ်စတင်မယ်ဆိုတာကြေညာသွားသလိုပဲဒီအစီအစဉ်ဟာ American လူငယ်တွေနဲ့မြန်မာလူငယ်တွေပို့ပြီးတော့ထိတွေ့ဆက်ဆံခွင့်ရမယ့်အစီအစဉ်ဖြစ်တယ်လို့ပြောပါရတယ်။တချိန်ထဲမှာတော့ Democracy နဲ့အခွင့်အရေးလှုပ်ရှားမှုတွေအတွက်စင်စက်မပြတ်ကြိုးစားလှုပ်ဆောင်သွားဖို့လိုအပ်ချက်ကိုမြန်မာစကားပုံကိုမြန်မာလူပြောဆိုသွားတာကြောင့်မလို့လူငယ်တွေအတော်ပွဲကြခဲ့ပါရတယ
်။ I understand there's a Burmese saying I've got to make sure that I say this right. Nom mite dime help me out is that right
မစကဘူမလည်းရှိပါလေငုံမိသေးတိုင်းတိုင်းတရားဆိုတော့
yeah
အခုချက်မျိုးဆက်ဒီငယ်တွေနဲ့ပတ်သက်လို့အရင်ကမျိုးဆက်တွေထက်ပိုပြီးတော့ခွင်လန်းရှိပြီးတော့ကဘာကိုအပြောင်းလဲလုပ်နိုင်အောင်စွမ်းပူရှိနေတယ်လို့သမ္မတဥပမာကပြောဆိုအားပေးသွားပါတယ်
So the future of this region, your region, is not going to be determined by dictators or by armies. It's going to be determined by
the people. ဒီနိုင်ငံကအာဏာရှင်တွေစစ်တပ်ကပုံဖော်ပြထားမှာမဟုတ်ပါဘူး။ဆော်ဦးတီထွင်သူတွေ၊တီထွင်ဗန်ဒီသမားတွေ၊အနာဂတ်ကိုမျှော်လင့်စိတ်ကူးသူတွေ၊လူမှုအတိုင်းအဝိုင်းအတွက်ကူညီလှုပ်ဆောင်နေသူတွေကပြထားရမှာပါ။ခင်ဗျားတို့ကဒီလိုဖြစ်အောင်ဥဆောင်ရမယ့်သူတွေပါ။ခင်ဗျားတို့အခုလူငယ်မျိုးဆက်အားဒီလူမှုအဖွဲ့အစည်းကိုပုံဖော်ဖို့အရင်မျိုးဆက်တွေတက်ကိုပို့ပြီးတော့ခွင့်သားပါတယ်။ဘာကြောင့်လဲဆိုတော့ခင်ဗျားတို့ဟာဘယ်ဒေသဘယ်ရက်ကမဆိုအသိပညာတွေကိုရယူနိုင်တဲ့စွမ်းအားတွေရှိနေလို့ပါ
။ဒေသအတွင်းလူငယ်တွေကိုချီးကျူးပြောဆိုရမှာနံပါတ်တက်ပြီးတော့ထုတ်ဖော်ပြောဆိုကြေညာပါတယ်။ဒီထဲမှာမြန်မာနိုင်ငံကလူငယ်အမျိုးသားအမျိုးသမီးချို့လဲပါဝင်ပါတယ်
။ So Wei Wei Nu spent 7 years of her youth behind bars as a political prisoner. And she called it her university about
Wei Wei Nu ကျင်းထောင်ထဲမှာခုနှစ်နှစ်ကျင်းချခံခဲ့ရပါတယ်။တော်သူကဘဝတက္ကသိုလ်လို့ဆိုပါလေခရခဲစစ်ရယူခဲ့တဲ့ဒီဂုံဒီဘွဲကိုတီးခန့်ခွင့်လွှတ်နားလည်ဖို့ဒီမိုကရေစီအတွက်ဆွံ့လွန်နေတာခံဖို့အတွက်အသုံးပြုနေပါလေခင်ဗျားတို့မှာမုံတီးမှုကိုကြော်လာနိုင်ဖို့ခွင့်လန်းနေရှိနေပါလေခင်ဗျားတို့တိုင်းပြည်မှာဖိနှိပ်ချုပ်ချယ်မှုတွေလွတ်လပ်မှုတွေကြီးစိုးဖို့ကြောက်ရွံ့မှုတွေမျောလင်းချက်တွေကြီးစိုးနိုင်ဖို့လိုအပ်ပါမယ်ခင်ဗျားတို့တိုင်းပြည်မှာလမ်းသစ်ထွင်မှုအင်အားရှိပါလေဒီလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်လိုပါလေခင်ဗျားတို့အနာဂတ်ကိုဖော်ဆောင်ရမှာဖြစ်နိုင်တဲ့ဘက်ကကူညီကြပါလေ ကဘာကြီးကိုပြောင်းလဲဖို့လိုအပ်တဲ့ရန်ရားတွေဆက်သွယ်ပြီးထောက်ကူတွေကိုပေးချင်ပါတယ်ဒီအတွက်ရှစ်တောင်အားရှလူငယ်မွေးထုတ်မှုအစီအစဉ်တစ်ခုတိုးချဲ့ဆောင်ရွက်တော့ပါမယ်နှစ်တိုင်းလိုလိုရှစ်တောင်အားရှဒေသကလူငယ်900ခုလေးလာရေးအစီအစဉ်အတွက်အမေရိကန်ပြည်ထောင်စုကိုခေါ်ယူတော့ပါမယ်ဒီအစီအစဉ်ကနေခေါင်းဆောင်မှုတက်ပညာတွေတွေးမြင်တွေကိုဖလှယ်ကြမှာဖြစ်သလိုသူတို့ဒေသကိုပြောင်းရောက်ရင်လည်းသူတို့ဒေသကိုပိုမိုခေါင်းဆောင်နိုင်တဲ့ဥပစာမှုပေးပြီးကဘာကြီးကိုပြောင်းလဲတယ်လုပ်နိုင်မှာဖြစ်ပါတယ်
ရှိတော်ရှာဒေသတွင်းလူငယ်တွေကိုအားပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ပဲတစ်ဖက်မှာထင်ရှားတဲ့မြန်မာခေါင်းဆောင်တွေကိုစံပြုပြီးတော့အပြောင်းလဲတွေလှုပ်ဆောင်သွားဖို့ကိုလည်းသမ္မတဥပမာကတိုက်တွန်းခဲ့ပါတယ
် So today I'm proud to announce that America will convene a young Southeast Asian Leaders Initiative Summit in this region every year giving fellows the chance to share their successes with each other and strengthen their network to accomplish even more.
ဒီလိုလိုရှိတော်အားရှလူငယ်ထေသည့်ဆွေးနွေးပွဲတွေကိုအမေရိကန်ကပြုလုပ်ပေးသွားမယ်ဆိုတာကိုဂိုယူဝမ်းမြောက်စွာကြေညာလိုပါတယ်။သူတို့အောင်မြင်မှုတွေကိုပြန်လည်ဖလှယ်ပြီးပိုပြီးအောင်မြင်အောင်ဆောင်ရွက်နိုင်ကြဖို့ဖြစ်ပါတယ်။ဒီစီစဉ်ကိုတုံးချပြီးတော့ဒေါန်ဆန်းစုကြည်တို့၊ကိုမင်းကိုနိုင်တို့ကိုနမူနာယူပြီးတည်ငြိမ်တိုးတက်တဲ့ရှိတော်အားရှဒေသဖြစ်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ပါတယ်။